ကမောစာတိုင်းသတင်းဌာနကတာဝန်ခံအေဒါနန်းနန်းတိုင်းခေါ်နန်းနွေနွေလိုင်သတင်းတောင်နန်းဝင်းကြီးထုတ်ဝေသူကိုတေအောင်ကျော်နဲ့မိသားစုဝင်စိုက်စီသူတို့ကိုတက်မတော်အကြီးညိုပြည့်အောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှ905ကကြီးနဲ့ထောင်တွင်းအထူးတရားရုံးကနေတောက်ချန်နေမှာထောင်နှံချမှတ်ခဲ့တာလို့ရှင်းနေဖြစ်သူက VOE ကိုပြောပါတယ်။ဟုတ
်တယ်ကျွန်တော်ကတော့သုံးနှစ်ချလိုက်တယ်ခေါ့ဗျာ။905ကကြီးနဲ့ဆိုတာဟိုကတော့နွေနွေလိုက်ရဲ့နန်းဝင်းကြီးရဲ့ကိုတေအောင်ကျော်ရဲ့စိုက်စီသူရဲ့အဲ့လေးရောက်ပြာဟာဘာသာလုံးလဲဆိုတော့ကျွန်တော်ကဥပဒေရပါဗျာနောက်ဆုံးသူမိသားစုတွေလည်းပါဖြစ်ပြီးတော့ဟိုသူရဲ့ဘလို့သူတို့သဘောတူချက်တူရှိတယ်အဲ့ဘာမှမတွေ့တော့အယူခံနေတော့ဆက်တက်ဖို့လို့ရှိတာပါဆမ
သူတို့လေးဦးစလုံးကပြီးခဲ့တဲ့မတ်လ24ရက်ညပိုင်းမှာပဲဟိုပုံးနေရင်ကနေစေုပ်ချွေကောင်စီဖမ်းဆီးတာခံခဲ့ရတာဖြစ်ပါတယ်ဒီနောက်မှာတော့ညောင်ရွှေချင်းထောင်တွင်အထူးတရားရုံးမှာပြီးခဲ့တဲ့ April 10ရက်နေ့ကစပြီးရာဇသက်ကြီးပုံမှန်905ကကြီးနဲ့တရားစွဲဆစ်ဆီးခံခဲ့ရတာပါစစ်တဲအာဏာသိမ်းပြီးတဲ့နောက်ရှမ်းပြည်နယ်အတွင်းသတင်းမီဒီယာသမား10ဦးဖမ်းဆီးခံခဲ့ရပြီးမကြသေးရင်တော့လွန်ငင်းတတခွင့်နဲ့4ဦးပြန်လွတ်လာခဲ့ပါတယ်လက်ရှိမှာတော့အခုထောင်နှံချမှတ်ခံရတဲ့3ဦးပါဝင်တန်လွင်သွေးချင်းသတင်းဌာနကအေဒီတာချုပ်မြောင်ဝင်းရန်ရွှေပြည်မြေသတင်းအေဂျင်စီကရုပ်သံသတင်းတော့လွယ်အန်ဖောင်တို့ပါဝင်စုစုပေါင်းသတင်းသမား6ဦးဖမ်းဆီးခံရဆဲဖြစ်တယ်လို့ကမောစာတန်းသတင်းဌာနတာဝန်ရှိသူတယောက်ကပြောပါတယ်ထောင်နှံချမှတ်ခံခဲ့ရတဲ့သတင်းသမားတွေအမြန်ဆုံးပြန်လွတ်ပေးဖို့လဲသူကတောင်းဆိုခဲ့တာပါ
အခုကတော့ဒါတော့ကျွန်တော်တို့တရင်သမားတွေပြင်အောင်မှဒါပြည်သူတရေလုံးကလည်းအကုန်လုံးအဖိနေခံပွားရောက်နေတာပေါ့နော်အဖိနေခံရောက်နေတဲ့အချိန်မှာဒါမျိုးဟိုပြစ်ဒဏ်ချတာတော့တိတ်တော့အထူးမြန်မာနိုင်ငံအနေနဲ့ပေါ့လေထူးနေဘူးပေါ့ဒါမဲ့လည်းဟိုတရင်သမားမဟုတ်တဲ့ဟိုမိသားစုဝင်တဦးပါတယ်သူတရင်သမားဆိုပြီးဆွဆွဲပြီးဖမ်းလိုက်တာပေါ့အဲသူ့ကိုဒီလိုမျိုးဖမ်းမရဖမ်းတစားကောင်မျိုးဖမ်းစည်းပြီးတော့မှပြတဲ့ဒီထောင်လန်ချလိုက်တာဟာပြက်ရည်စရာပေါ့နော်ဒါတင်းတင်းရေးတာကိုအပြစ်လို့မြင်တာတော့ဒါတော့သူတို့ပိုင်းမလို့ညာခဏချင်းလောက်ကိုရောက်နေတဲ့အချိန်မှာတော့ပြောစရာတော့ရှိတော့ပါဘူ
းလက်ရှိမှာရှမ်းပြည်နယ်တွင်ထုတ်ဝေတဲ့တာချီလေးတင်းအေဂျင်စီကိုစေုပ်ချုပ်ရေးကောင်စီဘက်ကတင်းမီဒီယာထုတ်ဝေခွင့်ပိတ်သိမ်းထားတယ်လို့တခြားတင်းဌာနတချို့နဲ့တင်းသမားတွေရဲ့နေအိမ်တွေကိုစစ်တပ်ကဝင်ရောက်ရှာဖွေရတာရှိနေတာကြောင့်တင်းသမားတွေရက်တည်ရေးခက်ခဲနေတယ်လို့ကမောစာတန်တင်းဌာနတာဝန်ရှိသူကပြောပါတယ်လက်ရှိမှာလည်းသူပါဝင်တင်းသမားတချို့အမှုဖွင့်ခံထားရတာမို့တင်းမီဒီယာသမားအများစုထွက်ပြေးတင်းရှောင်နေရတယ်လို့လည်းသူကပြောပါတယ်
ဟုတ်ကျွန်တော်ဒီမှာကျွန်တော်တို့အဓိကဟိုကျန်တဲ့ပြည်နယ်တွေမှာမသိပေမဲ့ပေါ့နော်ကျွန်တော်ပြည်နယ်မှာဆိုရင်တော့တရင်သမားတွေကဒီလွတ်လပ်ပြီးဒီကျွန်တော်တို့ဒီလွတ်လပ်ပြီးအမီကိုကင်းတဲ့မီဒီယာသမားတော်တော်များများကအများစုပေါ့လေဒီကိုနေရဲ့ data မှာမရှိနေကြဘူးပေါ့လေဒါအကြောင်းမျိုးကြောင့်တော်တော်များများလည်းဒီ brand ထုတ်ခံထားကြရတယ်ရှောင်တိန်နေကြရတာဆိုတော့ကျွန်တော်တို့မြေပြင်ချင်းတွေတရင်ရယူဖို့ကဒါခက်ခဲနေတယ်ပေါ့နော်အခုချိန်မှာတရင်သမားအားလုံးကအိုင်လန်ဖန်ဆင်းနေတဲ့အတွက်ကျွန်တော်လည်းခွင့်ရတော့လုံးဝမရှိတော့တာပေါ့တကယ်တော့ Dream Media တွေအနေနဲ့တော်တော်လေးယူရတာစွန့်စားပြီးယူနေရတဲ့အတိုင်းမှာဖြစ်နေတာဟိုနောက်ဆုံးလမ်းထုတ်ခံတာရယ်ဝရမ်းထုတ်ခံတာနောက်ဆုံးပြေးမနေရရင်ဟိုတရင်မမဟုတ်ဘူးလို့တော့မှဒါတင်စားပြီးပြောလို့တော့ရ
မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်အာဏာသိမ်းပြီးရင်ငါဆက်လို့ဆန္ဒပြပွဲတွေမှာတရင်ယူတဲ့တရင်သမားတွေအပြင်အရင်ကဒင်းတော့လုတ်ခဲ့ဘူးသူတချို့ပါဖမ်းဆီးခံရတဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတနင်္ဂနွေလုံးမှာဒင်းသမားစုစုပေါင်းအယောက်တရာကျော်ဖမ်းဆီးခံခဲ့ရပြီးဒီထဲက40လောက်ကလည်းအခုချိန်အထိချုပ်နှောင်ခံထားရဆဲဖြစ်တယ်လို့စီးရင်ပြည့်စုံထားတဲ့ဒင်းတော်တွေကပြောပါတယ်ဖမ်းဆီးခံထားတဲ့ဒင်းသမားတွေအားလုံးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂပါဝင်လူ့ခွင့်ရေးဖွဲ့တွေကလည်းတောင်းဆိုနေကြတာပါဒင်းသမားများကာဝယ်ဆောက်ရှောက်ရေးကော်မတီ CPJ ရဲ့စီးရင်တွေရကဘာမှဒင်းတော်တွေကိုဖမ်းဆီးရေးယူမှုတွေအများဆုံးကတော့တရုတ်နိုင်ငံဖြစ်ပြီးဆီယနာတင်ထားတဲ့မြန်မာနိုင်ငံကတော့ဒုတိယအဖြစ်ရှိနေပါတယ်ခင်ဗျာ